မေဂန်ကအိန္ဒိယနိုင်ငံကိုလာမဲ့ဂျွန်လ9ရက်နေ့ကစပြီးတော့ဒီကုန်သွယ်ထူးခံစား권ပေးနေတာကိုရပ်တန့်တော့မယ်လို့သမ္မတ Trump ကပြောလိုက်ပေမဲ့အိန္ဒိယအနေနဲ့တော့အမေရိကန်နဲ့ခိုင်မာတဲ့စီးပွားရေးတွေတိစောက်ဖို့ဆက်ပြီးတော့လှုံ့ဆော်သွားမယ်လို့အိန္ဒိယအစိုးရကပြောပါတယ်။ကမ္ဘာကောင်းအကြောင်းမလားဆိုတော့ပဲအမေရိကန်ရဲ့တောင်းဆိုမှုကိုအိန္ဒိယဘက်ကဖြည့်ရှင်းဖို့ကြိုးပမ်းဆောင်ရွက်မှုတွေကိုအမေရိကန်ဘက်ကလက်မခံခဲ့ဘူးလို့အိန္ဒိယကပြောပါတယ်။အိန္ဒိယအနေနဲ့ဒီလိုကိစ္စတွေမှာအမေရိကန်နဲ့တခြားနိုင်ငံတွေလိုပဲသူတို့ရဲ့အမျိုးသားအကျိုးစီးပွားကိုကြည်ပြီးဆောင်ရွက်သွားမှာဖြစ်တယ်လို့အိန္ဒိယကုန်သွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။ကိုယ်တော်ဤထူးခံစား권 GSP စနစ်အရအိန္ဒိယနိုင်ငံကနေအမေရိကန်ကိုထင်သွင်းနေတဲ့ကုန်ပစ္စည်းတစ်နှစ်ကို 5.6 ဘီလီယံတန်ဖိုးကိုအမေရိကန်ကအခွန်မကောက်ပဲကင်းလွတ်ခွင့်ပေးထားတာဖြစ်ပါတယ်။ GSP စနစ်အရအိန္ဒိယနိုင်ငံဟာဒီအကျိုးအမြတ်တွေအများဆုံးရရှိနေတဲ့နိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ။